ကရင်ပြည်နယ်ဖက်အမျိုးမှမနေ့တနင်္လာနေ့ကစလို့အစိုးရငြိမ်းချမ်းရေးအဖွဲ့နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့တတိယအကြိမ်တွေ့ဆုံဆွေးနွေးနေတဲ့အထက်မှာနှစ်ဖက်တပ်များလိုက်နာရမယ့်ကျင့်ဝတ်ဆိုင်ရာစည်းကမ်းချက်တွေကိုအဓိကဆွေးနွေးနေကြတာပါ။ဒါဟာနှစ်ပေါင်းများစွာဖြစ်နေခဲ့တဲ့ပြည်ပခါတွေကိုငြိမ်းချမ်းရေးရအောင်ဆောင်ရွက်တဲ့နေရာမှာအမကန်ချက်ရှိတဲ့သဘောတူညီချက်တွေဖြစ်ဖို့အတွက်အဓိကကျတဲ့ဒီကိစ္စတွေကိုအကြည့်အလဲညှိနှိုင်းနေတာဖြစ်ပြီးတော့မနေ့ကမပြည့်ပြတ်သေးတဲ့အတွက်ဒီကနေ့မှထပ်ပြီးတော့ဆွေးနွေးနေတယ်လို့ငြိမ်းချမ်းရေးအဖွဲ့ကဝန်ကြီးဦးခင်ကြီးကရှင်းပြပါတယ်
။ဟိုကျွန်တော်တို့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကကျတာဆီစဖိုင်ယာပေါ့နော်။ဆီစဖိုင်ယာကိုအထောက်အကူပြုလာကတစ်ဖက်တပ်တွေပေါ့။မနေ့ကဆွေးနွေးတဲ့ကိစ္စအဲ့နှစ်ဖက်တပ်တွေအတွက်လိုက်နာပဲအချင်းစေကုတ်တော့ကွန်တက်ကိုဆွေးနွေးတာဖြစ်ပါတယ်ဆွေးနွေးတဲ့အားကစာမျက်နှာ34မျက်နှာလောက်ရှိတော့ကြာစဉ်းစားကြည့်တော့အချက်တွေကတော့အများကြီးပဲနှစ်ဖက်တက်တွေလိုက်နာမယ်ကိစ္စတွေအဲ့ဒီဒေသမှာရှိတဲ့ပြည်ပြည်တွေပုံမှန်ပြုတ်ကြည့်ရမယ်ဟာတွေသွားရေးလာရေးကိစ္စတွေအဲ့ဒီကိစ္စတွေတော်တော်များများဆွေးနွေးတာပ
ါဥပဒေကြောင်းအရခက်ခဲမမတီးပြူပြထမ်းနိုင်ဖို့အတွက်အချိန်ယူညှိနှိုင်းတာဖြစ်ပြီးတော့နှစ်ဖက်ညှိလို့မရပဲအခက်အခဲဖြစ်နေတာမျိုးမရှိဘူးလို့လည်းပြောပါတယ်
မနေ့ကပြီးတဲ့လောက်တည်းကတော့မရှိဘူးဗျ။အဲဘာကြောင့်လဲဆိုတော့ဟိုတကယ်ကိုဒီရှေ့တန်းပြိပခနယ်မြေတွေမှာအဖြစ်ပေါ်နေတဲ့ဒီခက်ခဲတွေကိုနှစ်ဖက်တက်တယ်ရောနှစ်ဖက်ပြည်သူတွေရောအချင်းပြေအောင်ညှိရတာဖြစ်တဲ့အတွက်ကြောင့်အခက်ခဲမရှိဘူး။အခက်ခဲမရှိဘူး။ဟိုချို့ဥပဒေနဲ့ကြီးရတဲ့အရေးသားတွေမှာကျွန်တော်စလုံးလေးပါလိပြင်ရတာပြီးတော့တလောက်ပဲရှိတယ်။ဘယ်တော့ပြီးမယ်တော့ပြောလို့မရဘူး။ဒါပေမဲ့ကျွန်တော်ထင်တယ်တိတ်တော့ကြာမယ်မသိဘူးဗျ။ကျွန်တော်တော့တစ်ဖက်ကကြူကြီးမှတအားရှိနေတယ်တယောက်တယောက်
အခုလို KNU အဖွဲ့နဲ့အပြည့်ရက်ရေးကနေပြည်တော်စုအစ်စင်ငင်းချင်းရေးသဘောတူညီချက်တွေရဖို့ရှေ့ဆက်ပြီးတော့လုပ်နိုင်ပေမဲ့ကချင် KIU အဖွဲ့နဲ့အပြည့်ရက်ရေးသဘောတူညီချက်တွေညှိနှိုင်းလို့မရတာဘာကြောင့်မလဲလို့လည်းမေးကြည့်ပါရစေ။အဲ
ကျွန်တော်တို့ဟိုအဓိက17ဖွဲ့မှာ10ဖွဲ့ကတော့စီဆိုင်ရဆင်းရောက်ပြီ။ဟိုတစ်ဖွဲ့ကတော့ဘာကြောင့်လဲဆိုတော့ညှိနှိုင်းလို့မရသေးလို့ပေါ့ဗျာ။နှစ်ဖက်ချင်းနဲ့လို့မရသေးလို့ပေါ့။ဒါလည်းကျွန်တော်ထင်တယ်သိကြမယ်မထင်ပါဘူး။နိုင်ငံတော်ကြီးကြီးကလည်းငင်းချင်းရေးလိုချင်တယ်ဆောင်ရတဲ့အကောင့်တွေပေါ်တဲ့ပုံစံတွေကလည်းတကယ်ကိုငင်းငယ်ရေးကိုတကယ်ကိုလိုချင်တယ်။နှစ်ဖက်ကျွန်တော်နဲ့ဆွေးနွေးတဲ့ပုံစံတွေကလည်းငင်းငယ်ရေးမလိုချင်စရာအကြောင်းမရှိဘူး။ငင်းငယ်ရေးကိုလိုချင်တယ်။ဒေသခံပြည်သူကလည်းလိုချင်တယ်။ဆိုအားလုံးလိုချင်နေတယ်လေ။အနည်းအနဲ့ရတဲ့အခါမှာနည်းနည်းလေးဒီ difference တွေပေါ်မှာနည်းနည်းလေးစကားပြောရတာလည်းရှိမယ်။ဒါကိုကြားတာပြုတာပဲရှိမှာပါ
။အခုဒီရဲ့ပိုင်းတွေအတွင်းကချင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာဟာအစိုးရငြိမ်းချမ်းရေးအဖွဲ့နဲ့စစ်တပ်အကြီးအကဲတွေကြားမှာသဘောထားကွဲလွဲမှုတွေရှိနေတယ်ဆိုရက်သုံးသက်ချက်တွေအပေါ်ဝန်ကြီးဦးခင်ကြီးရှင်းပြတာက
เออดามาผิดไหนวะมาผิดไหนโหအောက်ခြေမှာဒီစစ်ဆိုင်ရဲ့အဓိကကောင်းတဲ့ပေါ်လာကျွန်တော်ပြောဆိုနှစ်ဖက်တက်တယ်ဆိုတော့ဒီတက်တင်းကြီးလို့ပြုလို့စစ်ပီအောင်လွှဲအောင်ဆိုရင်ခုကျွန်တော်တို့ဒီငင်းငယ်ရေးအကောင်တဲ့ပေါ်ရေးလုပ်ငန်းကော်မတီမှာကျွန်တော်ဒုတိယတက်မလို့ကပ်ပြီးသူကိုယ်တိုင်ကိုထည့်ထားတာနောက်တော့မသက်ဆိုင်ရာတိုက်မှုများပါတယ်အစ်စ်တင်ကြီးကိုစစ်ဒေသလိုက်ဒေသလိုက်အကြီးကြီးတွေပါတယ်ဆိုတော့ဘာမှသဘောထားကွဲစရာလည်းမရှိဘူးခုနကလိုလက်တကိုင်တက်ပွင့်ငင်းငယ်ရဲ့အခါကျတော့နည်းနည်းတော့အခြေယူရတာပေါ့ဗျာ
ကျန်ကတော့ငင်းချင်းရေးဖွဲ့တွေကလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးကဒီ KNU အဖွဲ့နဲ့လက်ရှိဆွေးနွေးနေတဲ့အခြေအနေတွေကိုပြောပြခဲ့တာပါရှင်။အခုဖန်အမျိုးမှကျင်းပနေတဲ့ဆွေးနွေးပွဲမှာတော့ဒီကရင် KNU ဘက်ကအထွေထွေအတွင်းရေးမှူးနော်စီဖိုရာစိန်ဦးဆောင်ပြီးတော့တခြား KNU အဖွဲ့ဝင်တွေနဲ့အတူအစိုးရငင်းချင်းရေးအဖွဲ့ဘက်မှဆိုရင်တော့သမရယုံဝန်ကြီးတွေဖြစ်ကြတဲ့ဝန်ကြီးဦးအောင်မင်းဦးစိုးသိန်းအပြင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးခင်ကြီးတတော်ဝန်ကြီးဦးဝင်းထွန်းအပြင်တခြားငင်းချင်းရေးအကျိုးဆောင်အဖွဲ့ဝင်တချို့လည်းပါဝင်ဆွေးနွေးနေကြပါရဲ့ရှင်